မြန်မာတပ်မတော်နဲ့ကချင် KIA တပ်တွေကြားတကြော့ပြန်ဆလာတဲ့တိုက်ပွဲတွေကြောင့်အခုဆိုရင်တရုတ်အစိုးရဘက်ကလည်းစိုးရိမ်မှုမြင့်မားလာနေပြီးတရုတ်နယ်စပ်မှာအဝင်အထွက်ကိုတင်းကျပ်စစ်ဆေးနေတယ်လို့မူဆယ်လန်းကျေကောင်နယ်စပ်ကုန်သည်တူက RFA ကိုပြောပြပါတယ
်ဒီတရုတ်နိုင်ငံဘက်အထက်အရာပြောမှဆိုလို့ရှိရင်တော့တရုတ်တပ်ဖွဲ့တွေဘာတွေကတော့လုံခြုံရေးဒီကျေကောင်တွေဘာတွေမှာတော်တော်လေးတော့စစ်ဆေးတာတော့ရှိရဲ့တို့ဒီဗမာပြည်ဘက်ကနေပြီးတော့လို့ပေါ့ဟိုနေကြောပြီးတော့သူတို့ဟိုဝင်လာတော့ညာရှိမှကြတော့တယ်ကျွန်တော်ဒီပမာပြည်ရဲ့လူတွေအဝင်အထွက်တွေရင်းနေရတော့တော်များများစစ်ဆေးနေတယ်တို့ဒီကျေကောင်အေရိယာမှာအဲ့လိုစစ်တာကို
ဒီကနေ့မှာရင်ကိုခိုင်မူဆယ်ကြားနတ်ဖက်ကဒေသမှာမြမတက်မတော်နဲ့ KIA တပ်တွေရင်းဆိုင်တိုက်ပွဲဖြစ်ခဲ့ကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်စီးရေးနိုင်ငံရေးလေ့လာသူဦးအောင်ကျော်စောကပြောပါတယ
်ဒီနေ့မနေ့ပိုင်းမှာဒီနတ်ဖက်ကအပူမှာဖြစ်နေတယ်ကိုခိုင်နဲ့မူဆယ်ကြားမှာဖြစ်တော့လေဒီကားတွေကတော့မနေ့ကပိတ်ထားတယ်သမားလေးလွယ်ကောင်ကို KIA ဆုတ်ပေးလိုက်ပြီးတော့အဲ့ဒီခွေနေရတက်တယ်အကုန်ပြတ်ကျဖြစ်တော့နေရအနောက်မှာ KIA တက်ပြီးရှိတယ်တက်ကျတက်ဖို့ရှိတယ်အဲ့ခုကဖြစ်တာတိုင်းကုန်းနဲ့ဖြစ်တာလား36နဲ့ဖြစ်တာလား34နဲ့ဖြစ်တာလားကျွန်တော်ဒီစာဒါပေမဲ့ဖြစ်ပေါ်များလာရင်းကုန်းနဲ့ဖြစ်ပေါ်များတယ
်ဒီလိုစစ်ပွဲတွေရှိနေတဲ့အကျိုးဆက်ကတော့ဒေသခံတွေဥွင့်စွန်ပြီးစစ်ပီးဒုက္ခတွေဖြစ်လာကြရတဲ့အခြေအနေတွေပါတစ်ချိန်တည်းမှာတရုတ်အစိုးရကလည်းနေစပ်မှာသူတို့ရဲ့တပ်တွေနဲ့လုံခြုံရေးတင်းကျပ်ထားလိုက်ပြီလို့ဦးအောင်ကျော်စောကပြောပါတယ်
။လူလူရဲ့တက်တာကလည်းတော်တော်ရှိတယ်။မုတ်တရလည်းလီးလာပြီ။ IDP ကလည်းပုံများလာတယ်။အမှစစ်တပ်ကအဲ့လိုတိုက်အင်အားမစော့တဲ့အပြင်မှာအဲလူငယ်တဲ့ဒီ၁၀ရက်၁၅ရက်တော့တခြားလုံးလိုက်တာဘက်ကအနောက်တွေဖြစ်တာလေ။ပုံလုံးကသူတို့အနေမပြုခဲ့တဲ့နေရာတို့ကိုလည်းသူဆက်ပြီးတော့အနောက်တွေလည်းဖြစ်တယ်။အနောက်ကိုတနည်းကိုလုံးဝ၃၅၆၆ဖြစ်တယ်ဖြစ်တယ်စတဲ့မလာပဲလို့။လူက၆ချက်ချက်နဲ့မပြနိုင်ဘူးအိမ်ကြီး။အဲ့တော့ခုလိုတိုက်တဲ့ကြီးတချို့ပေါ့နော်။ဖြစ်လာနေစီ။ကျုပ်မှလည်းသာမန်လူလူအများကြီးကြည့်လာကြအောင်ဒီလိုရှိပါဝါမှာရှိတဲ့အကြသားတွေတိုင်းမျိုးတော်များထွက်လာကြကျုပ်ဒီဘက်ကလည်းကျွန်တော်ကြည့်တော့ဒီအခြေအနေကိုညှော်လင့်ပြီးတော့ပြင်ထားပြီကျွန်တော်ကြားတော့ပြန်မဆဲလောက်ရှိပြီသူတို့ဆက်ပြီးဘော်ဒါတက်ကိုအတက်လိုက်ထားတယ်အဲမြတ်တွေအဆုံးလိုက်ပြီးတော့သူတို့တက်ပြီးချိုးနေရမှာတက်ပြီးလည်းစောင့်ပြီးနေတာရှိတယ်ဒါသူတို့တော့ဘာတွေပြေးလာတော့လာမတော့လဲချိုးနေတယ်အဲ့တော့အဲ့ဒါကိုလည်းသူတို့ကပြင်ထားတာပြင်လာကြတာရှိတယ
်ခုဆိုရင်တချို့နေစားဂိတ်တွေကိုတရုတ်အာဏာပိုင်တွေကပိတ်ထားလိုက်တာကြောင့်မြကြီးနာကမ်ပိုင်ဒီကားလန်တကြောမှာတရုတ်ကုံအဝင်ရပ်တန့်နေတယ်လို့ဒေသခံတွေကဆိုပါတယ်။ဦးအောင်ကျော်စောပြောပြတာကလည်
းမြကြီးနာမှာကိုရဟိုက်ရေတော့တိုက်တွေတော့အကုန်လုံးထားတာ။အဲ့တော့တပ်တွေကဘလောက်ဖြစ်နေလဲ။ပုံပုံတုံးလဲတာ26နေရောက်လာ။တချင်ပြည်နယ်တွေကသွားတယ်၊စမ်းတော့ကနေဝင်သွားတယ်။စိုင်းရင်တုံးရပါတယ်။အဲ့လိုပဲတပ်မရှိရှိရစိုင်းရင်ဖြစ်နေမှာနော်။ဟုတ်ကဲ့။ဖတ်နာကြီးလည်းလာတယ်။ဖတ်တကြီးကို3500ဆင်လို့ရတယ်။အဲ့တော့ဖတ်နာကြီးလည်းဒီပေါင်း5800ဆင်ရတယ်ရောက်လာ။အဲ့တော့အဲ့ဒီလိုဒီလိုမှာဒီလူကသုံးသပ်နေတဲ့အချက်လည်းပါပဲဆိုတိုင်းတိုင်းရဲ့တိုင်းမှုတို့ကတ်စကောမှုတို့သူတို့ချင်းဒီနိုင်ကျွေးတော့တဲ့စစ်ဆေးပါလို့ကျွန်တော်ရှားနေရတယ်အဲ့တော့ရမခံနေမပါခံနေဒီကဲတော့ဘယ်လိုဖြစ်ဖြစ်တူလုံးလေလေတော်နေရတော့တက်စစ်တာ
အဲ့ဒီလိုစစ်ဖြစ်နေရတဲ့နေရာကဒေသခံတွေစစ်ကိုစိုးရိမ်စရာအချက်တွေကလည်းရှိနေပါတယ်လို့ဦးအောင်ကျော်စောကစီရေးအခင်းချင်းတချို့ကိုရှင်းပြပါတယ်
ပြုတ်နေကြမှာအကမတိရဲ့အဝင်နဲ့အပေါက်အဲ့ဒီဘက်ကဖိတ်ထားတယ်အတိကအဲ့လမ်းကြောင်းရတာတရုတ်ပြည်ကုံကိုတရားပြဖို့အဲ့တော့ခုပြဿနာက CIA ကတိုက်လို့ဖိတ်သွားတာမဟုတ်ဘူးတရားချိုးလို့မဟုတ်ဘူးခါရင်လေတရားချိုးလေသူ့ကိုပြင်းပြီးသွားနေရအဲ့ခုတရားချိုးပြီးမှကိုထုတ်ကားတွေကမတိရနေပြီးတော့တရုတ်ပြည်ကိုပြန်တက်လာပြန်ဝင်မသေးတဲ့ခါကျတော့ကမတိကိုတော့ပြန်လာလို့ရတယ်ကုံသားတည်လို့ရတယ်တရုတ်ပြည်ကအဝင်မခံဘူးအဲ့လိုချင်း
ဘယ်လိုပဲဖြစ်ဖြစ်ကိုပြည်သူတွေအချင်းချင်းဖြစ်နေတဲ့စစ်ကိုအဆုံးသတ်သင့်ပါပြီလို့ဦးအောင်ကျော်စောကသုံးသပ်ပါတယ်
။တကယ်လို့ဗမာစစ်တပ်ကတကယ်လို့တိုက်ကြမယ်ဆိုရင်စစ်ကတွေကနှစ်ဖက်ပေါ်ပြန်ကျွန်တော်တို့မမြင်ချင်တဲ့တချင်တွေကပြည်သူချမယ်ဗမာတွေလည်းပြည်သူချမယ်။ဒါဘယ်သူပြတ်ကြပါဗတိုင်းသားတွေကျွန်တော်တို့ဗမာပြည်သားတွေဆိုတော့မဖြစ်နေတာလေမဖြစ်သေးဘူး
။စီးရင်နိုင်ငံရေးလေလာသူဦးအောင်ကျော်စောပြောပြသွားတာပါ။